က清明တင်လိုက်ဖို့ရှိရင်ကဘာနဲ့ဝေးတဲ့နေရာမှာရှိတဲ့ကျဲရီဂျူရီကိုမျက်စိနဲ့ရင်းရင်းမြင်နိုင်ပါတယ်။ဒါပေမဲ့ကဘာနဲ့တိတ်ပြီးမဝေးလာတဲ့ကဘာပတ်လမ်းနဲ့ရှိတဲ့လူတွေတစ်တန်ထားတဲ့အမှတ်တွေကိုတော့ပြစ်ချမိကြမှာမဟုတ်ပါဘူး။အာဂါတာထဲမှာအမှတ်ဖြစ်နေတော့ဒီစုပုံးနေတဲ့ဆွမ်းဖြစ်ပစ္စည်းတွေရဲ့အန်ဒီယကိုနာဆာအာဂါတာစုဆိုင်ဌာနကဒေါက်တာပဒေတာတင်ကပြောပြပေးနေပါ။အမှတ်ဖြစ်လာတဲ့ဆွမ်းဖြစ်ပစ္စည်းတွေအာဂါတာထဲကိုဘလို့ရောက်လာတယ်ဆိုတာကစပြီးကြည့်ရအောင်ပါ
1950ခုနှစ်လွန်ခဲ့တဲ့အနှစ်60ရုရှားအနေနဲ့ပထမအဦးဆုံးအောင်မြင်စွာဒီ Sputnik ဆိုတဲ့ဂျူတူကိုပြစ်တင်ခဲ့တဲ့အချိန်ကစပြီးပါနော်အခုချိန်မှာကမ္ဘာပေါ်မှာနိုင်ငံပေါင်း40ကျော်ကတင်ထားတဲ့ဂျူတူတွေအလုံးပေါင်း9000လောက်ရှိပါတယ်2013ခုနှစ်မှန်ကျက်အရဆိုလို့ရှိရင်9000လောက်ရှိတဲ့အထက်ကနေပြီးတော့3500 3600လောက်ဟာကမ္ဘာကိုပတ်နေသေးပါပဲဒါဒီမင်းတစ်ထောင်ကျော်လောက်ကပဲတကယ်တမ်းအလုံးလုံးနေတဲ့ဂျူတူတွေဖြစ်ပါတယ်။ကြံနဲ့2500လောက်ကဟိုဘက်ထရီအားကုန်သွားတာဆက်ချွေရင်းသွားတာဆိုပြီးတော့မှတုံးလို့မရတဲ့ဂျူတူတွေပါပါတယ်။ဂျူတူတွေမကပါဘူး။တင်ထားတဲ့ဟာအာကာသတုတေသနလေ့လာရေးကိရိယာတွေပါတယ်။ဥပမာအပြင် Hubble အာကာသမှန်ပြောင်းမှာ။ Now အင်္ဂါဂျူတို့ဘာလို့ပြတ်တင်ထားတဲ့အင်္ဂါဂျူပတ်လမ်းတွေကဂျူတူတွေလည်းပါတယ်။ဒါဒီအကုံလုံးကအာကာသကရောက်နေတဲ့အလုံးလုံးနေတာအလုံးမလုံးနဲ့စိတ်ပံပစ္စည်းတွေပါအဲ့ထဲမှာတုံးလို့မရတဲ့ပစ္စည်းတွေပြက်သွားတဲ့ပစ္စည်းအပိုင်းအစတွေအာကာသထဲကိုဆွတ်တင်လိုက်တဲ့ဂျူရုနောက်ဆုံး stage final stage ကပစ္စည်းတွေအဲ့ဒါဂျူရုရဲ့ပစ္စည်းတွေနောက်ပြီးတော့ဂျူရုရဲ့အပိုင်းအစတွေအာကာသလေးလာစူဇန်ရင်သူတေသနာဥပမာအဖြစ်အပြည့်ဆိုင်ရာအာကာသစခန်းဆိုပါဆို International Space Station အဲ့ဒါအရင်ကမတုံးတော့တဲ့ပစ္စည်းတွေပုံစံတဲ့ပစ္စည်းတွေလည်းအာကာသတွေကိုသူတို့ဖြစ်ထုတ်လိုက်ပဲအဲ့ဒါတွေကအများများလာပါပြီ
အာကာသထဲမှာအမှတ်တမနာကဘယ်လောက်ရှိနေပါသလဲ
အခုလောလောဆယ်လက်တီးောက်ပမာဏလောက်ရှိတဲ့ကဘာနေပြီးတော့ဆန်းပြီးတော့ဖန်ပြောင်းနေတဲ့တေချာ track လုပ်ပြီးတော့တေချာလိုက်ပြီးတော့သူတို့သွားတဲ့လမ်းကြောင်းတွေလိုက်ကြည့်လို့ရတယ်လက်တီးောက်ပမာဏရဲ့ကြီးတဲ့ဟာတဲ့1,000-2,000လောက်ရှိတယ်ဒါတွေကိုကဘာပေါ်မှာရှိတဲ့နိုင်ငံတော်တော်များများကနေလိုက်ပြီးတော့သူတို့ဒီအမှိုက်သွားလမ်းကြောင်းတွေလိုက်ပြီးတော့ track လုပ်နေပါတယ်ကြည့်နေပါတယ်တူတဲ့တေးတဲ့ဒီလက်တီးစုပ်တဲ့တေးတဲ့တလဲမလက်မဝက်လောက်ကနေပြီးတော့လက်တီးစုပ်မရှိစီလောက်စွန့်ပစ်ပစ္စည်းအလေးအလွတ်အမှိုက်တရားအလုံးပေါင်း5သိန်းမကရှိရလို့ကန့်မှန်းထားပါတယ
်ဒီအာကာသလေးကအမှိုက်တွေအန်ဒီကတိတ်မသိလာပါဘူ
းချက်တာကသူကဒီတိုင်းနေနေပါမဟုတ်သူတို့ကကဘာပတ်လမ်းကြောင်းထဲမှာပတ်နေတဲ့အတွက်ကဘာအဖြစ်မိုင်း200နဲ့မိုင်း500ကြားလောက်မှာပတ်နေတဲ့ဟာမှာသူ့ရဲ့အချိန်ကတနာရီကိုမိုင်း 18,000 လုံးနဲ့လဲပတ်နေပါတယ်အဲ့တော့တချင်ကြလို့ရှိရင်တော့ကဘာဆွဲအားနဲ့တပြေးလေးကဘာလေးတူလေးမိုင်း200အောက်ကိုရောက်လာတဲ့သူကကဘာကိုပတ်ပြီးပြန်အကြမှာတော်တော်များများကဘာလေးတူတဲ့ကမြို့ပုံလေးနဲ့တိုက်ပြီးတော့မိလောင်ပြီးပြန်ကျသွားပါတယ်ဒါဒီချင်းအားလုံးလောင်ကျွမ်းမသွားဘဲနဲ့ကဘာပေါ်ကိုပြန်ကျလာတဲ့အပိုင်းအစတွေလည်းရှိပါတယ်အဲ့တော့ပြန်ကျလာတဲ့အပိုင်းအစတွေကလူတွေကြီးပြီးအချိန်ကြီးမှသွားနဲ့အောက်ကိုပြက်ကျတဲ့အတွက်ကဘာမှာရှိတဲ့လူသားတွေနေတဲ့နေထိုင်ရာပတ်ဝန်းကျင်တွေမှာဆိုလို့ရှိရင်အသက် OA စီးတဲ့အန္တရာယ်တွေအများကြီးရှိပါတယ်။ရှိလည်းရှိခဲ့ပါတယ်။ရှိလို့ရှိအောင်ပါပါ
။လွတ်တင်ထားတဲ့ပစ္စည်းတွေအာကာသထဲမှာပဲပျက်စီးနိုင်တယ်လို့နောက်ထပ်ထပ်ပြီးလွတ်တင်စရာနေရာမရှိတဲ့ပြဿနာကိုကျွမ်းဝနိုင်ပါတယ
်။လွတ်တင်ထားတဲ့ဒီလက်ပတ်အလုံးလုံးနဲ့ဂျူရူတွေတိတ်ပန့်ပစ္စည်းတွေကတစ်ခုနဲ့တစ်ခုတိုက်မိတာကောင်းလို့ရှိရင်အရင်အလေးအလွတ်နေနဲ့အခုလေပတ်နေတဲ့ဂျူရူတွေတိတ်ပန်တရိယာတုံးနေသေးတဲ့ဆက်ပစ္စည်းနဲ့တိုက်မိတဲ့အခါကြလို့ရှိရင်ဒီတုံးနေတဲ့ပစ္စည်းတွေကပြတ်သွားပါတယ်ဥပမာအားဖြင့်လွန်ခဲ့တဲ့15နှစ်လောက်က Hubble အာကာသစူးစမ်းလေ့လာရေးမှန်ပြောင်းတာသူ့မှန်ချိန်ဆတာလွဲနေတဲ့အတွက်ကဘာပေါ်ပြန်ယူလာပါတယ်ကဘာပေါ်ရောက်ပြီးကြည့်လိုက်တဲ့အခါကျတော့ဒီ Hubble Telescope ရဲ့ဒီအဝေးကြီးမှန်ပြောင်းကိုအလုံးလုံးဖို့အတွက်ဆိုလာပြားရေးရှိအဲ့ဆိုလာပြားရေးကပဲ့နေပါရဲ့ပေါက်နေတာတွေကိုတွေ့ရပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒီအာကာသတွေကိုရောက်နေတဲ့ကုဏဂျူဒူတွေစက်ပစ္စည်းတွေအပိုင်းအစတွေကလည်းအချိန်နဲ့တိုက်နေပြီးပြက်လို့ပါ။အဲ့တော့တစ်ချိန်ကြာလို့ရှိရင်အာကာသစူးစမ်းလေ့လာဖို့အတွက်ကဂျူဒူတွေကနောက်လည်းပြင်နေအောင်ပါပဲ။ဘူလီဝတလေ့လာရေးအတွက်တော့လည်းကောင်းသိပ္ပံပညာလေ့လာရေးအတွက်တော့လည်းကောင်းအာကာသလေ့လာရေးအတွက်တော့လည်းကောင်းဒါမှမဟုတ်စက်မှုလည်းမှုနည်းပညာတိုးတက်မှုအတွက်နောက်ဆိုလို့ရှိရင်အာကာသထဲမှာစက်ရုံတွေထောင်ကြအောင်ပါပါ။ဒါအပြင်နိုင်ငံတိုင်းနိုင်ငံတိုင်းကဆက်တွေ့ရေးဂျူဒူတွေလွတ်တင်နေပါပြီ။ပမာပြလဲလွတ်တင်တော့မယ်ဖြစ်ပါတယ်အဲ့တော့ဒါဒီတိတ်များလာလို့ရှိရင်များလာတဲ့အများသူတို့ပြက်သွားလို့ရှိရင်က ဒီတိုင်းနဲ့ထားလို့မရတော့ဘူးနောက်ထပ်ရွှတ်တင်စရာနေရာလည်းမရှိတော့ဘူးအောက်ကိုပြန်ကျလင်းရင်လည်းလူတွေကိုဒုက္ခရောက်မယ်ဆိုတာကိုနိုင်ငံတော်တော်များများအရင်ကစဉ်းစားလာကြပါပြီ
အခုတော့ဒီအာကာသအမှိုက်တွေကိုရှင်းလင်းဖို့အတွက်စူးစမ်းနေပါပြီ
ဒီအာကာသအမှိုက်တဲ့ပစ္စည်းတွေကိုဘယ်နည်းဘယ်ပုံနဲ့အာကာသထဲမှာပဲရှင်းလင်းပြီးထုတ်ပြလိုက်လေဂျိုလူအဟောင်းအပစ္စည်းတွေကိုကဘာလီတူတဲ့ကိုစိတ်ချတဲ့နေရာကိုပြန်ဆွဲလာပြီးတော့မိလောင်ပြီးပြက်ကျသွားတဲ့အထိစိတ်ချတဲ့နေရာကိုရောက်တဲ့အထိဘယ်လိုဆွဲချလာမလဲဆိုတဲ့နည်းတွေကိုအများကြီးအသုံးပြုနေကြပါတယ်ဒီပစ္စည်းတွေကိုဘယ်နည်းနဲ့ဖယ်မလဲဆိုတဲ့ဟာကိုစပြီးတော့သုတေသနလုပ်တာကြပါပြီ။ဆယ်နှစ်55နှစ်မကတော့ဘူး။အဲဒီချိန်မှာအမေရိကန်နိုင်ငံက University of Colorado က Pulse Electron Gun လို့ခေါ်ပါတယ်။သူကဒီ electronic အင်အားပေါင်းများများစွာနဲ့ပြက်နေတဲ့ဂျိုတူတွေအစိတ်ပိုင်းတွေကိုသူကလှမ်းပြီးတော့ပြစ်လိုက်ပြီးတော့အဲ့ဒီနေရာကနေပြီးတော့မှသူအရှိန်နဲ့အောက်ကိုပြန်ထိုးကြသွားအောင်ဖြုတ်တဲ့နည်းကိုသူတို့အခုစဉ်းစားနေပါတယ်။ European Space Agency ကလည်းဒုတဲ့တိတ်ကြီးရဲ့ဂျိုတူအဟောင်းတွေကိုသူတို့ကလှမ်းပြီးတော့ထိုင်းယူပြီးကဘာလေတူမိုင်200နီးပါးလောက်ဆွဲယူလာပြီးလင်းလောင်ပြီးပြက်ကျသွားအောင်လုပ်တဲ့နည်း2023ခုနှစ်မှာစာဆန်းမှာဖြစ်ပါတယ်ဂျပန်အာကာတာအေဂျင်စီ JAXA လည်းဒီ electrodynamic နည်းနဲ့တန်လိုက်စက်ကွင်းနဲ့ညှို့ပြီးအဲ့တန်တဲ့တွေကိုရအောင်ဆွဲယူလိုက်ပြီးတဲ့အခါကျတော့မှဆွတ်ချလိုက်မယ်ဆိုတော့တချို့ကြတော့လေဂျူဒူအဟောင်းတွေကိုမှိန်နဲ့ထိုးလိုက်တော့နောက်ဂျူဒူတစ်ခုကနေသူ့ကိုလမ်းကြောင်းမှန်နေနေရာကိုဆွဲယူသွားပြီးတက်စီသွားအောင်လုပ်တဲ့ဒီနောက်တနည်းအားပိုက်ကွန်ကြီးတွေနဲ့ပိုင်း50 100လောက်ရှိတဲ့ပိုက်ကွန်ကြီးတွေနဲ့ထည့်သွားပြီးတနည်းအားကြတော့မှကဘာပတ်လမ်းကြောင်းတွေလီးလောင်ပြီးပြည့်စည်သွားတဲ့အချိန်ရောက်သွားဖို့အတွက်သူတို့စူးစမ်းနေကြပါတယ်
။ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ဒီသတင်းပတ်သက်တိတ်ပန်တဲ့မျိုးစုံကဇန်နာကိုဒီမှာပဲကျင်းလာလိုက်ပါရှင့်။နောက်တစ်ပတ်မှာပြန်ပြီးတော့ပြန်ပါမယ်။